ပေါ်ယောင်းနေနီဖရန်စစ်ကသူပြောချင်တဲ့စကားကိုမြန်မာအရက်ဖက်နဲ့စစ်ကောင်းဆောင်တွေလက်ခံနိုင်ဖို့အတွက်မြန်မာနိုင်ငံခီးစဉ်တွင်ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုတုံ့ဆွယ်ပြောဆိုတာမျိုးမလုပ်ခဲ့တာဖြစ်တဲ့အကြောင်းမိန့်ကြားလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွေကနေဗာတီကန်နန်းတော်ကိုစနေနေ့ကပြန်လည်ရောက်ရှိလာခဲ့တဲ့ပေါ်ယောင်းမင်းကြီးကတနင်္သမီနေ့လူထုဝိပုစုတောင်းပွဲအခမ်းအနားအတွင်းမှာလည်းသူတွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်သူအလုံးကိုကျေးဇူးတင်တဲ့အကြောင်းမိန့်ကြားခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။ရက်တရင်တစ်ပတ်ကြာတွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်သာသနာပြုခီးစဉ်နဲ့ပတ်သက်လို့တနင်္သမီနေ့ကဗာတီကန်နန်းတော်မှာကျင်းပတဲ့လူထုဝိပုစုတောင်းပွဲအခမ်းအနားမှာပုဂ္ဂိုလ်ဟမ်းမင်းကြီးဖရန်စစ်ကအခုလိုမိန့်ကြားခဲ့ပါတယ
်။ Cari fratelli e sorelle, questa notte sono rientrato del viaggio apostolico in Myanmar e Bangladesh.
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသွားခဲ့တဲ့သာသနာပြုခီးစဉ်ကနေပြန်လည်ရောက်ရှိခဲ့ပါပြီ။ခီးစဉ်အတွက်စုတောင်းပေးခဲ့ကြသူတွေကိုကျေးဇူးတင်ပြီးကြောင်းပြောကြားလိုပါတယ်။အဲဒီမှာရှိတဲ့လူထုတွေနဲ့တွေ့ဆုံဖို့ကက်သလစ်အတိုင်းဝိုင်းအားလုံးနဲ့သူတို့ရဲ့ဒေါဆုချက်တွေကိုကြားရဖို့အခွင့်အခါပေးတဲ့ဘုရားသခင်ရဲ့ကျေးဇူးတော်ကိုအောက်မေ့မှုမှာမိမိနဲ့အတူလူတိုင်းပါဝင်ဖို့ဆန္ဒပြုပါရစေ။မြင်းမြတ်သူစင်တဲ့ဂျုံတွေနဲ့လူအများရဲ့မျက်နှာတွေကိုဘဝတစ်ခုလုံးအမှတ်ရထင်ရနေစေမှာဖြစ်ပါလေ။သူတို့ရဲ့အားလုံးတွေမိမိရဲ့နှလုံးသားနဲ့အတူဆုတောင်းပေးနေမှာပါ။မြန်မာနဲ့အင်္ဂလိပ်နိုင်ငံကပြည်သူတွေကိုကျေးဇူးတင်ပါရစေ။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလာကမြန်မာလုံခြုံရေးတပ်တွေနယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေတိမ်းနေချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့ပုံရဟမင်းကြီးဟာသူ့ရဲ့၄ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းလူထုရှေ့မှောက်မိကုံးပြောကြားရမှာဒိုက်ရိုက်ထုတ်ဖော်ပြောဆိုခြင်းမရှိခဲ့တယ်လို့ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလည်းသုံးဆခြင်းမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ပုံရဟမင်းကြီးဖရန်စစ်ကိုနိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာပါ။သူ့အနေနဲ့ဘာကြောင့်ဒီအခေါ်ဝေါ်ကိုမြန်မာနိုင်ငံမှာသုံးဆခြင်းမပြုခဲ့ကြလဲဆိုတာကိုစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကနေထွက်ခွာစဉ်လေရင်ပေါ်မှာပုံရဟမင်းကြီးကသတင်းတော်တွေကိုအခုလိုမိတ်ကြားခဲ့ပါတယ
်။အမင်းတေသာကကွတ်စမင်းဂျာမက်ဆာဂျိုအာရီဗာ
။တပည့်ပြောကြမဲ့စကားကိုလက်ခံဖို့အတိအကျစိတ်ဝင်စားပါလေ။တကယ်လို့ဒီတုံးတုံးကိုမိမိရဲ့မိန်ကုံးမှာခေါ်ဝေါ်သုံးဆွဲမယ်ဆိုရင်အခွင့်အလမ်းတွေပိတ်သွားဖို့ရှိခဲ့ပါလေ။ဒါပေမဲ့လို့အဓိကအခြေအနေတွေအခွင့်အရေးဆိုင်ရာတွေအပါအဝင်နိုင်ငံသားဖြစ်ခွင့်မှာဘယ်သူမှခြံလက်မထားတင်ဘူးလို့မိမိပြောခဲ့ပါလေ။တိတန့်တိဆုံဆွေးနွေးပွဲတွေမှာတော့ဒီတက်မကပြောခွင့်ရခဲ့ပါလေ။ဆွေးနွေးပြောဆိုခွင့်တွေရခဲ့တာအတွက်သိကိုကျေနပ်မိပါလေ။
မြန်မာနိုင်ငံခီးစဉ်တွင်ပုံရဟမင်းကြီးဖရန်စစ်ဟာရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆခြင်းမပြုခဲ့ပေမယ့်သူ့ရဲ့သုံးရက်ကြာဘင်္ဂလားဒေ့ရှ်ခီးစဉ်မှာတော့မြို့တော်ဓာကာမှာတောက်ကြံကြီးကရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့ပြီးသူတို့ကိုစာနာလေးစားမှုပြသတဲ့အနေနဲ့ရိုဟင်ဂျာလို့အာရှခီးစဉ်တွင်ပထမဆုံးခေါ်ဝေါ်မိန့်ကြားခဲ့ပါတယ
်။ Presence of the Dio Oggi anche si chiama così.
ဒီကနေ့ဖျားသခင်ရှေ့မှောက်ရောက်လာသူတွေကိုရိုဟင်ဂျာလို့လည်းခေါ်ပါတယ်ဆိုပြီးပုံဟန်မင်းကြီးမိန့်ကြားခဲ့တာဖြစ်ပါတယ်။ပေါ်ရမင်းကြီးဟာရိုဟင်ဂျာဒုက္ခသည်အမျိုးသား၁၂ဦးအမျိုးသမီး၂ဦးနဲ့မိန်းကလေး၂ဦးစုစုပေါင်း၁၆ဦးနဲ့တွေ့ဆုံရမှာသူတို့အပေါ်နှင်းပန်းနှိမ့်ဆက်မှုတွေအတွက်ခွင့်လွှတ်မှုပေးဖို့ပေါ်ရမင်းကြီးကတိုက်တွန်းခဲ့တယ်လို့သူတို့အတွက်လူသားဆိုင်ရာအခွင့်အရေးအပြည့်အဝရဖို့လိုအပ်နေကြောင်းပေါ်ရမင်းကြီးကအတိအမှတ်ပြုတောင်းဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံရမှာသူ့အနေနဲ့အလွန်အင်မတန်မှစိတ်ထိတ်ကန်းနေကြောင်းလည်းဘင်္ဂလားဒေ့ရှ်ကနေပြန်လည်ထွက်ခွာခြင်းလေရင်ပေါ်မှာသတင်းတော့တွေကိုပုံရဟမင်းကြီးကအခုလိုမိန့်ကြားခဲ့ပါတယ
်။ Grazie delle domande anche delle cose che ho imparato
da lei. ဒီချင်းကမိမိအနေနဲ့မျက်ရည်ကျမိပြီးဒီမျက်ရည်တွေသူတို့မမြင်အောင်ဖုံးကွယ်ဖို့ကြိုးစားခဲ့ပါလေ။ဒုက္ခတွေတွေလည်းမျက်ရည်ကျခဲ့ကြပါလေ
။ကမ္ဘာလူသားချင်းဆိုင်ရာအကျက်တင်အကြီးမားဆုံးဖြစ်လာနေတဲ့ရိုဟင်ဂျာဒုက္ခတွေအရေးနဲ့ပတ်သက်လို့အကြောင်းရင်းကိုဖြည့်ဆည်းနိုင်ရေးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြည့်ပြည့်စုံစုံအရေးယူဆောင်ရွက်ဖို့နဲ့ဒါကိုလက်ခံဖြည့်ဆည်းနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာအစိုးရတွေကအကူအညီအမြန်ဆုံးပေးကြဖို့သူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်ပုံရဟမင်းကြီးဖရန်စစ်ကမိန့်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေဆက်လက်ရောက်ရှိနေဆဲဖြစ်ပြီးအခုနောက်ဆုံးကိန်းဂဏန်းတွေအရဩဂုတ်လနောက်ပိုင်းထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်ဟာ9သိန်းလောက်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်။